ီတနင်္ဂနွေနေ့ကစပြီးအရှိတောင်အားချက်ဒေသကိုတရင်တပတ်ကြာလာရောက်ဖို့စီစဉ်နေတဲ့ဗြိတိန်နိုင်ငံခြားဝင်ကြီးလစ်ထရတ်ဟာအာဆီယံနိုင်ငံတွေကနိုင်ငံခြားဝင်ကြီးတချို့နဲ့တွေ့ဆုံဖို့ရှိပြီးအင်ဒိုနီးရှားနိုင်ငံခြားဝင်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာအရေးကိုပါထည့်သွင်းဆွေးနွေးဖို့ရှိတယ်လို့ဗြိတိန်နိုင်ငံခြားရုံးကပြောပါတယ်အာဆီယံဒေသရင်းနိုင်ငံတွေနဲ့ဗြိတိန်တို့ကြားစီးပွားရေးနဲ့လုံခြုံရေးဆက်ဆံမှုပုံမကျပြန့်ခိုင်မာလာစေဖို့ရည်ရွယ်ပြီးလာရောက်တဲ့အခုခေတ်ဆံမှာပထမဆုံးဝန်ကြီးထရတ်ဟာမလေးရှားနိုင်ငံကိုတွားရောက်မှာပါဗြိတိန်နိုင်ငံဥရောပသမဂ္ဂကလည်းနှုတ်ထွက်ခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂတခြားနိုင်ငံတွေနဲ့ပါဆက်ဆံရေးခိုင်မာစေဖို့လှုံ့ဆော်နေတဲ့ဝန်ကြီးထရတ်ဟာစီးပွားရေးကြီးထွားလာနေပြီးတန်တမာရေးအားကောင်းတဲ့ထိုင်းနဲ့အင်ဒိုနီးရှားကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်အနောက်အနာဂတ်မှာဗြိတိန်ကိုတိုးတက်ကြီးပွားတဲ့အနေအထားရောက်ရှိခြင်းနဲ့အတွက်ခုကစပြီးဘယ်နိုင်ငံနဲ့အဓိကမိတ်ဖက်ပြုရမယ်ဆိုတာစဉ်းစားရမှာဖြစ်ကြောင်းနဲ့အရှိတောင်အာရှဒေသဟာကမ္ဘာစီးပွားရေးအချက်အကျဖြစ်လာနိုင်ပြီးဒီထဲမှာဗြိတိန်ပါပါနေဖို့လိုလားတဲ့အတွက်ဒီဒေသရင်းနိုင်ငံတွေနဲ့စီးပွားရေးလုံခြုံရေးဆိုင်ရာဆက်ဆံမှုတွေတိုးလုပ်မယ်လို့လည်းဝန်ကြီးထရတ်ကကြေညာပါတယ်ဝန်ကြီးထရတ်ကမလေးရှားနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါကာကွယ်ပူးပေါင်းဆောင်ရွက်မှုအပြင် digital နဲ့နည်းပညာဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုတိုးဆွေးနွေးမှာဖြစ်ပါတယ်။ Indonesia နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာနဲ့အာဖဂန်တို့နိုင်ငံခြားရေးမူဝါဒဆိုင်ရာပြဿနာတွေကိုဆွေးနွေးမှာဖြစ်ပါတယ်။